ချင်းပြည်နယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CNDF အဖွဲ့တွေကြားဒီနေ့မနက်နဲ့မနေ့အင်္ဂါနေ့မှာပြစ်ခတ်တိုက်ခိုက်မှုရှိနေတယ်လို့ CNDF အဖွဲ့တာဝန်ရှိသူတွေကပြောပါရယ်မင်းတပ်မြို့နယ်မှာလည်းမတူပြီးမြို့နယ်ဘက်ကိုအင်အားဖြည့်လာတဲ့စစ်ကောင်စီတပ်နဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားနေတာပါချင်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေကိုရန်ကုန်ကရေးသားပေးပို့ထားတာကိုသားညင်ကိုပြပြပေးပါမယ်ရှင်
ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းဒီမနက်မှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့ဖလန်း CNDF ပြည်ညာရေးတာဝန်ခံကပြောပါတယ
်ဒီမနက်ကစစ်လိုင်းတွေလောက်မှာကျောထောင်ကနေနိုင်မိုင်းဝင်နေစစ်ကောင်စီကနင်းတိုက်မိုင်းစေလုံးမပေါ်ပါဘူးဆိုတော့လောဆယ်တော်ကျောတရားချင်းတွေတော့ချင်းစုံစမ်းလို့မရတဲ့ဖြစ်နေတယ
်မနေ့ကညနေပိုင်းမှာလည်းဖလန်း CNDF တပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့ကိုဖလန်းမြို့နယ်ထဲမှာခြုံကိုတိုက်ခိုက်မှုရှိခဲ့တယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ
်မနေ့ကဖြစ်နေတယ်နာရီလောက်ကပထမတိုက်ပွဲဖြစ်တာညနေခင်းမှာဖြစ်တာညနေခင်းမှာဖြစ်တော့သူတို့ကရှောင်းတော့ကျောကလိုက်ချာလိုက်တော့ဒါဆင်ရုံးဆိုတဲ့ရွာမှာသူတို့ချက်နေချိန်မှာတိုက်ပွဲဖြစ်တာတိုက်ပွဲတွေကတော့စနားရောက်တော့နေလို့ပြည်နယ်လို့အလုံးရရတယ်
စစ်ကောင်စီတပ်ဖွဲ့တွေဒီစကိုင်းတိုင်းကလေးမြို့နယ်နှချောင်းကြီးရွာဘက်ကနေချင်းပြည်နယ်ဖလန်းမြို့နယ်ဘက်ကိုအသွားမှာချင်းမျိုးသားကာကွယ်တပ်ဖက်ကနေ့စဉ်တိုက်ခိုက်မှုတွေပြုလုပ်နေတာပါမင်းတပ်မြို့နယ်ဘက်မှာလည်းမတူပီမြို့နယ်ဘက်ကိုအင်အားဖြည့်နေတဲ့စစ်ကောင်စီတပ်ဖွဲ့စီရင်တန်းကိုမင်းတပ်မတူပီဂျား42မိုင်မှာမနေ့ကညနေ 9:00 ခန်းကချိုးကိုတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား4ဦးသေဆုံးသွားတယ်လို့45မိုင်မှာထပ်ပြီးတော့မိုင်းခွဲတက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား3ဦးထပ်မံသေဆုံးတယ်လို့မင်းတပ် CDF ကသတင်းထုတ်ပြန်ပါတယ်။ဖလန်းနဲ့မင်းတပ်မျိုးနယ်အတွင်းပစ်ခတ်တက်ခိုက်မှုတွေမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့ VOA အနေနဲ့သိကြအတည်ပြုလို့မရပါဘူး။စကိုင်းတိုင်းကလေးမျိုးနယ်ဘက်မှာလည်းပစ်ခတ်ဖမ်းဆီးမှုတွေကလည်းရှိနေပါတယ်။မနေ့ကမနက်ပိုင်းကလေးမျိုးတောင်ဘက်2မိုင်ခန့်အကွာမှာရှိတဲ့တာစီကျွော်ဘက်မှာစစ်ကောင်စီတပ်ကနေပြီးတော့ပစ်ခတ်ဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့ကလေးမျိုးကန်တူကပြောပါတယ
်။မနေ့ကတော့ဒီကလေးမျိုးတောင်ပိုင်းပေါ့ဒီနီးပညာတက္ကသိုလ်မှာတက်ဆွဲထားတဲ့ဒီစစ်ကောင်စီကျွော်လည်းအင်အား80လို့ပြောပါတော့လမ်းမရည်မလာဘဲနဲ့ရွာလေကွက်တည်တင်းပြတ်ပြီးတော့တောင်းတန်းနေလာပြီးတော့တာစီမှာအကြောင်းမဲ့ပစ်ခတ်တာပေါ့နော်အပြန်လန်ပစ်တာမို့ပြည့်တဲ့ချိန်မှာဒီ UFO ထုံးပေါ့နော်အဲ့ချိန်မှာဆိုင်ကနေဖြတ်သွားတာကိုသူကသူတို့ဘာမှလည်းရင်မမူဘဲနဲ့အကြောင်းမဲ့ပစ်လိုက်လို့အမှတယောက်သေတော့ပေါ့နော်နောက်ကလေးတယောက်ဒါလေးတယောက်အသက်တော့မတိအောင်ပေါ့နော်အဲ့တယောက်ကလည်းကြီးမှန်တယ်သူတို့ပဲစစ်စေးဝင်ခေါ်သွားတယ်လို့ပြောတယ်ပြီးတော့အဲ့နှစ်ယောက်ရဲ့ဆိုင်ကယ်ကိုမီးရှို့ဖြစ်တယ်ပေါ့နော်မြို့သမီး6ယောက်ကိုဖမ်းတယ်နော်မြို့သမီးတော့ပြန်လွတ်တယ်ယောက်ျားလေးနှစ်ယောက်ကတော့ဆက်ပြီးတော့ဖမ်းသွားတယ်လို့ပေါ့နော်ကြွားကန်တောင်မြလည်းပြေးရတယ်ဆိုတော့လေ
ကလေးမျိုးနယ်တောင်ဘက်ဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တို့အကြားမကြခဏဆိုသလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတာပါပြီးခဲ့တဲ့ဒဇင်ဘာလ23ရက်နေ့ကလေးကကလေးမျိုးနယ်တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေထိုးစစ်ဆင်မှုပြုလုပ်ခဲ့တာမှာဒေသခံ PDF တွေနဲ့တိုက်ပွဲတွေဇက်တိုက်ရှိနေတာပါကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့စစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့စစ်နာပြပွဲတွေကလည်းနီလန်းမျိုးစုံနဲ့နေစဉ်လိုလိုရှိနေပါတယ်ချင်းပြည်နယ်ဖလန်းမျိုးနယ်မင်းတပ်မျိုးနယ်နဲ့စကိုင်းတိုင်းကလေးမျိုးနယ်တွေအတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေနဲ့ပတ်သက်လို့ဒီစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ